ဆရာဦးမင်းခင်ဗျာဒီကိုကိုကျွန်းပေါ်ပေါ့လေဆရာတို့မဲဆွယ်စီယုံနာတွေဆလုံနေပြီဆိုတော့လေဒီကိုကိုကျွန်းမှာရှိတဲ့မဲဆန္ဒရှင်တွေနဲ့အဆင်ပြေပြေများမဲဆွယ်စီယုံခွင့်ရှိပါရဲ့လားဘယ်လိုအခြေအနေများရှိမလဲဗျာ
ကျွန်တော်တို့22ရက်နေ့ညနေ3နာရီဝယ်လောက်ကစပြီး SSU လို့ကဆောင်ရွက်ခဲ့ပါတော့။ဒါပေမဲ့ပြည်သူတွေကိုဆောင်ရွက်ရတဲ့အခါမှာအဆင်ပြေပါတယ်။ဒါပေမဲ့ပြည်သူတွေရဲ့ရင်ထဲမှာတော့ချင်းချောက်မှုအကျောက်တရားတွေနဲ့သူတို့ရင်ဆိုင်နေရတဲ့အတွက်ကျွန်တော်တို့တိမ်ကျတိမ်ရှင်းမဲဆွေစီယုံတဲ့အခါမှာသူတို့ကြောက်ရွံ့နေတဲ့အရေးအယောင်တွေကျွန်တော်တို့တွေ့ရပါတယ်။သူတို့ချင်းချောက်မှုခံနေရတဲ့အရေးအယောင်တွေတွေ့ရပါတယ်။အကယ်၍ကျွန်တော်တို့ကဒီအရေးမှာဝင်သွားရင်သူတို့တွေကသူတို့ကိုဘယ်လိုများချင်းချောက်ပုံမလဲဆိုတဲ့အတွေ့အမျိုးတွေသူတို့မှရှိနေကြပါတယ်။
ဆရာပြောတဲ့ပုံစံအရဆိုလို့ရှိရင်ဆရာတို့မဲဆွယ်စီယုံတဲ့အချိန်ကာလမှာပေါ့လေသူတို့တွေကိုချင်းချောက်ခံနေရတယ်ဆိုတော့အရေးအယောင်တွေတွေ့နေရတယ်ဆိုတာဘယ်လိုအခြေအနေမျိုးကိုဆရာကြည့်ပြီးတော့ဆရာပြောနိုင်ရလဲဆရာ
သူတို့ဒီလက်ရှိအာဏာရအစိုးရဖွဲ့ရဲ့ကြခိုင်ရေးပါတီကကုကူးကျွန်းမြို့နယ်မှာချင်းချောက်မှုကြောက်တရားတွေနဲ့သူတို့ပြည်သူကရင်ဆိုင်နေရတယ်ဆိုတော့ကျွန်တော်တို့ကသူတို့ရင်ဖွင့်ကြပါတယ်အဲ့ဒီအတွက်ကျွန်တော်တို့ကဒေသခံပြည်သူတွေကတရားဥပဒေချက်ကပေါ့အမိတ်ဆိုတဲ့အချို့ကနေသူတို့ခံစားနေရတော့ကျွန်တော်လေ့လာသိရှိရပါတယ်။ဒီကိုကိုချင်းဒေသမှာဆိုလို့ရှိရင်သူတို့အနေနဲ့လုတ်ကင်စားတောက်ဖို့အတွက်အခွင့်အလမ်းများပထမတော်တော်နည်းပါတယ်။အခုပါရေထဲမှာ50ဖတ်မယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာခွင့်ပြုမိန့်ပေါင်းရတဲ့ခွင့်ပြုမိန့်ရဒေသတစ်ခုဖြစ်နေပါတယ
်။ဒေသခံတွေရောဒီမဲပေးဖို့အတွက်ကိုစိတ်ဝင်စားမှုတွေရောရှိကြရလားဆရာဘယ်လိုများမြင်ရပါလဲဆရာ
။ဒေသခံများကတော့စိတ်ဝင်စားမှုရှိပါတယ်။သူတို့လွတ်လပ်စွာမဲပေးခွင့်ရပါမလားသူတို့ပြီးတဲ့မဲတွေကတော့အမှန်တိုင်းဖြစ်ပါမလားဆိုတဲ့စိုးရိမ်မှုရှိပါတယ်ဒါတွေကလည်း2010ဆက်တန်းခဲ့ရတဲ့သူတို့လဲပြခဲ့ရတဲ့အဖြစ်အကျုံရဒါတွေကိုလည်းသူတို့ကျွန်တော်တို့ရင်ဖွင့်ပါ
ဆရာတို့မဲဆွေတော့ရက်ွက်တွေမှာတော့ဆရာတို့ရတယ်ဒါကိုကိုကျွန်းကလည်းရေတပ်ဌာနချုပ်ရှိတဲ့မြို့ဆိုတော့လေတက်အထဲမှာရောဆရာတို့သွားပြီးမဲဆက်ခွင့်စီယုံခွင့်ရရလားဆရာဘယ်လိုများရှင်နေရှိလဲ
ကျွန်တော်လေ့လာလို့ရတော့ကိုကိုကျွန်းမြို့ရဲ့၅ဘုံ၄ဘုံလောက်ကိုကတ္တဧရိယာဆိုပြီးတော့ဖိုင်ဘုတ်အစ်စ်တွေကိုကျွန်တော်တွေ့ရပါတယ်ဒီနေ့အမှတ်၈ဆက်မတော်အင်ဂျင်နီယာတက်ကနေပြီးတော့အဲ့တက်ထဲမှာစီမံကိန်းလုပ်ငန်းတွေရှိပါတယ်အဲ့စီမံကိန်းလုပ်ငန်းတွေမှာကျွန်တော်တို့ရွှေပြောင်းလုပ်ငန်းတွေရှိပါတယ်အဲ့စီမံကိန်းလုပ်ငန်းတွေကိုတာဝန်ယူတာကတော့လက်ရှိတော့ကုမ္ပဏီကတာဝန်ယူပြီးတော့အနေနဲ့ရကရွှေပြောင်းလုပ်တာလက်ဆန္ဒရှင်လက်ပြည့်ခွင့်ပြည်သူ300လောက်ရှိပါတယ်အဲ့ပြည်သူတွေကဝင်ခတ်ထားပြီးတော့အပြင်ကိုထွက်ခွင့်မရပါဘူးကျွန်တော်တို့လက်ဆက်ရှိရင်ဝင်လည်းမရပါဘူးအဲ့တက်တဲ့ area ဖြစ်အဲ့တော့ကျွန်တော်ဒီနေ့တက်ကတာဝန်ရှိတဲ့ဘုဖူအောင်ကိုဆိုတဲ့သူလည်းကျွန်တော်တို့အားဖိတ်ဆုံးပါတယ်ကျွန်တော်မဲဆွယ်တက်တွင်ဝင်ပြီးတော့မဲဆန္ဒရှင်ပညာပေးလုပ်ငန်းနဲ့မဲဆွယ် CEO လုပ်ငန်းကိုဆောင်ရွက်နိုင်ဖို့ကျွန်တော်ပူညီတောင်းတဲ့အခါမှာသူတို့အနေနဲ့ဖွင့်ပြပေးလို့မရပါဘူးဒီတက်အတွင်းမှာသူတို့ဒီလုပ်ငန်းတွေကလုံသမားတွေကညအိတ်ညက်နေတွေပါလုပ်နေရတာဖြစ်ပြီးအတွက်ကျွန်တော်တို့ကိုဝင်ခွင့်မပြုဘူးလို့ပြောပါတယ်အဲ့တော့တက်တွင်းမှာတက်တဲ့ area အတွင်းမှာနေတဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ဝယ်ပြီးခွင့်မှန်မှန်ကန်ကန်ရရှိနိုင်ပါမလားဆိုတာကကျွန်တော်တွေးကြည့်ရတာ
ဒီကိုကိုကျွန်းမျိုးဆိုတာလည်းအရင်ရေတက်ဦးစည်းချုပ်ပေါ့လေသူရဦးသက်ဆွေကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ဒေသလည်းဖြစ်တယ်ဆိုတော့ဆရာအနေနဲ့ဒီသူရဦးသက်ဆွေနဲ့ဟိုပြိုင်ဘက်ဖြစ်လာတော့ရုပ်ောက်ပွဲမှာပေါ့လေဘယ်လိုများမျှော်လင့်ထားလဲဆရာ
ကျွန်တော်တို့ကရေသားတွေဒီအဖွဲ့ချုပ်ကကိုကိုကျွန်းမျိုးမှာကျွန်တော်ကိုကိုကျွန်းမျိုးကိုချိန်မချခင်နေကျွန်တော်ကနိုင်ပြီးသားပါကျွန်တော်မှာရှေ့နေမှာမိမိအဖြစ်ထွက်ထွက်ကျွန်တော်ရေသားတွေဒီအဖွဲ့ချုပ်နေနေနိုင်ပြီးသားပါကျွန်တော်က2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲတစ်ခုဖြစ်မဲ့ခင်လို့ကျွန်တော်ယူသားဒီဝေဖွဲ့ရဲ့ဝင်ရောက်ခဲ့ပါတယ်ကျွန်တော်တို့ကိုကိုကျွန်းမျိုးနယ်ကို22ရက်နေ့မနက်ခွန်နိုင်မှခြေချခွင့်ရသည့်တဲ့ဒီရွေးကောက်ပွဲကြီးဟာတရားမျှတမှုရှိနိုင်တယ်မရှိနိုင်ဘူးဆိုတာရပြည်သူသုံးသပ်လို့ရနိုင်ပါတယ်ကျွန်တော်တို့ကတော့ယူသားတော်ရှင်ပြိုင်ပြီးတော့အနိုင်ယူပါမှာပါပြိုင်ဘက်ကကြိုးတုပ်ပြီးတော့အနိုင်ယူရဲစိတ်ရှိပါဘူး
ဒီကိုကိုကျွန်းမြို့မှာပေါ့လေဒီရေတက်ဌာနချုပ်လည်းရှိတယ်နောက် GE တက်ဆိုတာလည်းရှိတယ်အစိုးရဌာနဆိုင်ရာဝန်ထမ်းတွေလည်းရှိတယ်ဆိုတော့ဒီကိုကိုကျွန်းမြို့မှာမဲပေးပိုင်ခွင့်ရှိသူအားလုံးအရေးအတွက်ဆိုလို့ရှိရင်ဘယ်လောက်များရှိပါလဲဆရာ
မဲပေးလည်းရှိသူဖြစ်အားလုံးမနေ့ကကျွန်တော်မိလာ1600ကျော်လောက်ရှိပါတယ
်ဒီတက်တွင်းနဲ့အစိုးရဝန်ထမ်းတွေဆိုလို့ရှိရင်ဘယ်လောက်များရှိပါလဲဆရာ
မဲပေးကြည့်သူကတက်မတော်တာအင်အားက650ခန့်ရှိပါတယ်ခုနကျွန်တော်ပြောတဲ့ဒီတက်တဲ့ရွှေပြောင်းလုပ်သားက300ခန့်ရှိပါတယ်ကျန်တာကတော့ရသားနဲ့ပြည်သူပေါ့နော
်ဟုတ်ကဲ့ဆရာဦးမင်းအခုလိုပြကြပြတာကျေးဇူးများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါ